Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကပြကြပါသေးနော် VOA အမေရိကန်တိုင်းရဲ့2022ခုနှစ်မေလ30ရက်တနင်္လာနေ့မနေ့ကအစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2450 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
ပါဒီမနေ့ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ဒီပြောပြပေးမှာပါ Texas ပြည်နယ်မူလာရန်ကျောင်းပစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာတွေကိုသမရဘိုင်ဒန်သွားရောက်ခဲ့ပါတယ် ရုရှားစီကလည်းရေနံဝယ်ယူမှုပိတ်ပင်ရတဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေတွေကို EU တန်တမန်တွေဆန်းစစ်နေကြပါတယ်ဒီလင်္ကာမှာဆန္ဒပြလူငယ်ကိုယ်စားလှယ်တွေကိုအုတ်ချုပ်ရေးမှာပါဝင်ခွင့်ပေးမယ်လို့ဝန်ကြီးချုပ်စစ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်
โอเคပါခင်ဗျာအဲ့ဒီလိုထိတ်တန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မလေးရှားကအာနာပိုင်တွေကရုတ်တရက်စီးနှင်းပြီးတော့ဖမ်းဆီးတဲ့အထဲမှာအခြားနိုင်ငံကနိုင်ငံသားတွေပါဝင်မြန်မာနိုင်ငံကလူတွေလည်းပါဝင်တယ်လို့သိရပါတယ
်သူတို့သတင်းထုတ်ပြန်ရေးရတော့900ဝန်းကျင်လောက်ရှိတယ်ပေါ့နော်အဲ900ဝန်းကျင်ကတော့မြန်မာနိုင်ငံသားတွေလည်းပါတယ်ဒီဘင်္ဂလားဒေ့ရှ်လူမျိုးတွေလည်းပါတယ်ဒါပေမဲ့ညာသောပြည်သူတို့ပြောတာဆို UNHCR ကထိုင်ဆောင်ထားတဲ့ဒီအဲ့ဒီထဲမှာပါတယ်ပေါ့နော
်မလေးရှားကဒီအကူအညီပေးနေတဲ့မြန်မာတူပြောကြားသွားတာဖြစ်ပါတယ်အခြားသောစိတ်ဝင်စားပွဲရာနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျီလ်ဘိုင်ဒန်တို့ဟာတနင်္လာနေ့က Texas ပြည်နယ်မှာတနက်သမားရဲ့လက်ချက်နဲ့တေဆုံးခဲ့ရတဲ့မူလာရန်ကျောင်းသား19ဦးနဲ့ဆရာမ2ဦးရဲ့ချင်းရဲသူမိဘဆင်မျိုးတွေရှိရာယူဗဲလ်တီမျိုးကိုတွားရောက်ပြီးအားပေးနှစ်သိမ့်စကားပြောကြားခဲ့ပါတယ်။အခင်းဖြစ်ပွားခဲ့တဲ့ Rob မူလာရန်ကျောင်းရှိမှာတေဆုံးရသူ21ဦးရဲ့ဓာတ်ပုံတွေကတ်ထားတဲ့ဆိုင်းပုံနဲ့နဲ့အတူပန်းရုံနဲ့ဂုံပြုထားတာဖြစ်ပြီးသမ္မတဘိုင်ဒန်ကတေဆုံးသူ2ဦးချင်းစီရဲ့ဓာတ်ပုံတွေကိုလက်နဲ့ထိပ်ပြီးအမည်တွေကိုပါဖတ်ကြားခဲ့တာဖြစ်ပါတယ်။အခုလိုသမ္မတကဂုံပြုနေချိန်မှာပဲဒီကြောင်ကအပြစ်ခတ်ခံရမှုအတွက်ရဲရဲတုတ်ပြန်ကိုင်းတွေပုံကိုပြန်လည်တုံ့ပြန်မှာဖြစ်ကြောင်းအမေရိကန်တရားရေးဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအခုလိုတနက်ပြစ်ခတ်မှုတွေအတွက်တုတ်ပြန်ကိုင်းတွေရမှာလုံခြုံရေးတာဝန်ရှိသူတွေအကောင်းဆုံးဘယ်လိုကိုင်းတွေတဲ့နဲ့ဆိုတာနဲ့ဘယ်လိုသင်ခန်းစာယူရမယ်ဆိုတာကိုသိဖို့အတွက် UVLD မြို့တော်ဝင်ဒွန်မက်ကလလင်ရဲ့ပန်ချားချက်ရလှုပ်ဆောင်တာလည်းဖြစ်ပါတယ်။အခုအခင်းဖြစ်ပွားမှုမှာတနက်သမားကိုတနားရီကျော်ကြာတဲ့အထိထိတ်တိတ်တွေ့ဆုံနာမလောက်ခဲ့တာနဲ့ပတ်သက်ပြီးတော့တိုက်ဆက်ရဲအရာရှိတွေမေးခွန်းအထောက်ခံနေရတာဖြစ်ပါတယ်။သမရနဲ့သမရကတော်တို့ဟာယူဗဲလ်တီမျိုးကမူလာရန်ကျောင်းကစရုပ်ထားတာမှာအသက်18နှစ်ရွယ်တနတ်သမားပြစ်ခတ်မှုကြောင့်တည်ဆုံရတာနဲ့ပတ်သက်ပြီးတော့တက်ရောက်မှုတွေကိုဆွေးနွေးပြောဆိုဖို့နိုင်ရတော်ကြားပေးဖို့စီစဉ်ထားတာဖြစ်ပါတယ်။သမရဘိုင်ဒန်ဟာဒီပြစ်ခတ်မှုအတွက်တိုက်ရိုက်ကန့်တယ်သူနဲ့တွေ့ဆုံမှာဖြစ်တယ်လို့တည်ဆုံရသူတွေအတွက်ကက်သလစ်ဘာသာဝင်တွေရဲ့ဆုတောင်းပွဲကိုပါတက်ရောက်ဖို့လည်းရှိပါတယ်။
ယူကရိန်းတပ်ဖွဲ့တွေဟာနိုင်ငံတော်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ခါဆွန်မြို့ကိုပြန်လည်သိမ်းပိုက်ဖို့အတွက်မနေ့တနင်္ဂနွေနေ့ကရုရှားတပ်တွေကိုတံမြန်ထိုးစစ်ဆင်ခဲ့ပါတယ်။ခါဆွန်မြို့ဟာလွန်ခဲ့တဲ့3လကျော်ကလေးကရုရှားတပ်ဖွဲ့တွေလက်အောက်ကိုကျောက်ခဲ့တဲ့ယူကရိန်းစိတ်ကမ်းမြို့ဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကခါဆန်မြို့ကိုငါတို့လာပြီလို့ Twitter လူမှုကွန်ရက်စာမျက်နှာမှာယူကရိန်းစစ်ဘက်ကရေးသားထားပါတယ်။ရုရှားတပ်ဖွဲ့တွေကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းလူရှန့်ဒေသကယူကရိန်းတပ်ဖွဲ့တွေထိမ့်ကျုပ်ထားတဲ့နောက်ဆုံးမြို့ဖြစ်တဲ့ CBR ဒွန်ညက်မြို့ကိုသိမ်းပိုက်ဖို့အတွက်လက်နက်ကြီးတွေနဲ့ဒလဇက်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီတော့အတွင်းမှာပဲယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာမြို့တော်ကီယက်ကနေရှာရှာပါပါအပြင်ထွက်တဲ့အနေနဲ့နိုင်ငံအရှေ့ပိုင်းခါကီးမြို့ကိုမနေ့တနင်္ဂနွေနေ့ကသွားရောက်ကယူကရိန်းတပ်ဖွဲ့တွေကိုတွေ့ဆုံခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြစ်တဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါကီးမြို့ကိုရုရှားတပ်ဖွဲ့တွေကနေပြန်လည်သိမ်းရုရှားတပ်ဖွဲ့တွေစီကနေပြန်လည်သိမ်းယူခဲ့တာကိုဂွန်ပြူတဲ့အနေနဲ့လာအောင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်ယူကရိန်းသမ္မတကယူကရိန်းတပ်ဖွဲ့တွေကိုနိုင်ငံတော်စုစည်းတွေချီးမြှင့်ခဲ့ပါတယ်။တိုင်းပြည်အတွက်အသက်ကိုပရနာမထားပဲတာဝန်ထမ်းဆောင်မှုအတွက်မင်းတို့တူချင်းစီကိုကျေးဇူးတင်တဲ့ယူကရိန်းလွတ်လပ်ရေးကိုကာကွယ်တဲ့အတွက်ကျေးဇူးတင်ပါတယ်။အစအစအရာရာကြီးစိုက်ကြပါလို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။
当我们的移民家庭里的 Russia 也能听听我跟他们介绍今天晚上Brussels ma sa tin me yee paw ni la gan ma tan gan ma be pyat pyat ta ta lou nai aw a pe yu ba ri lou nai me so ra go e europa ta ban ga a phaw 28 nai gan ga tan ma chi ri ha tanin ni ni ma san set ni ja ba de Brussels ga 2 yet ja a si we ma di kaisa tabaw tin ni ja da zon dia ma ya be phit ni ma go eu a ya shi wi so yi ni ja ra ba di si we go ukraine tamara volodymyr zelensky ga video min gon pe pu pyo ja ma phit paw Ukraine ကိုဝင်ရောက်ကျူးကျော်တာတုံးတာကြောနေပြီဖြစ်တဲ့ရုရှားစီကနေထောက်ကုံတွေဘာမှမယူဖို့ Ukraine သမ္မတက EU ကိုတွန်းအားပေးဖို့ရှိနေတာပါ EU ကနေနောက်ဆုံးအဆုပ်ပြုထားတဲ့အရေးယူဒဏ်ခတ်မှုတွေရေလန်းကနေရေလန်းတင်သွင်းလို့မရတဲ့ကုန်းတွင်းပိတ်နိုင်ငံတစ်ခုဖြစ်တဲ့ Hungary ကနေပယ်ချထားပါတယ်ရုရှားစီကနေရေလန်းစင်းတွေကိုအရှိနဲ့အရှိအလဲဥရောပကိုတင်ပို့တဲ့ရုရှားရဲ့ဒရူစပါပိုင်လိုင်းကနေရယူနေတဲ့ Hungary ဟာဒီရုရှားရေနံပေါ်မှာ65ရာခိုင်နှုန်းလောက်နှိခိုးနေရတာဖြစ်ပါတယ်။ရုရှားရေနံစာအင်ဂျင်ချင်းခရိုအေးရှားစီကနေရယူနိုင်မှုအတွက် EU ကနေရန်ပုံငွေတန်း860ကျပ်မနည်း၄နှစ်အတွက်ချထားပေးဖို့ပါတောင်းဆိုနေတာပါ။ဒရူစပါပိုင်လိုင်းကနေရုရှားရေနံတွေရယူနေတဲ့ Slovakia နဲ့ Czech ပြည်သူသမ္မတနိုင်ငံတွေကတော့နှစ်နှစ်ခွဲလောက်ကျဉ်းလွတ်ခွင့်နဲ့လက်ခံထားတာလည်းဖြစ်ပါတယ်။
ဒီကနေ့ကြောက်တဲ့အမေရိကန်ကြာဆုံးစစ်သည်အောင်မေ့ပွဲနေ့ Memorial Day အလိုက်ရနဲ့နွေရာသီခီးထွက်ကြတဲ့သူတွေများပြားလွန်ပြီးမနေ့တနင်္ဂနွေနေ့ကကဘာတဝက်နဲ့ပြည်တွင်းကိုပြန်တန်းတဲ့အမေရိကန်လေကြောင်းခီးစဉ်ရာပေါင်းများစွာကိုဖျက်သိမ်းခဲ့ရပါတယ်။မနေ့တနင်္ဂနွေနေ့ကအမေရိကန်အရှေ့ဘက်ဒေသဆန်နိုဂျေ17နာရီခွဲအချိန်ထိလေကြောင်းခီးစဉ်1030ဖျက်သိမ်းခဲ့တယ်လို့လေကြောင်းခီးစဉ်တွေကိုစောင့်ကြည့်ဖော်ပြပေးတဲ့Flight Aware website မှာဖော်ပြထားပါတယ်။မနေ့ကဆိုရင်အမေရိကန်ပြည်တွင်းခီးစဉ်250ကျော်ကိုဖျက်သိမ်းခဲ့ရပါတယ်။စနေနေ့ကဆိုရင်အမေရိကန်လေကြောင်းလိုင်းတွေတဲက Delta လေကြောင်းလိုင်းဆိုရင်သူတို့ရဲ့ကဘာတဝမ်းပြန်တန်းတဲ့ခီးစဉ်ပေါင်း900ကိုင်နှုန်းရှိတဲ့ခီးစဉ်250ကျော်ကိုဖျက်သိမ်းပေးခဲ့ရပါတယ်။မနေ့တနင်္ဂနွေနေ့နေ့ဝယ်အထိလဲခီးစဉ်ပေါင်း140ဖျက်သိမ်းခဲ့တယ်လို့ Flight Aware website မှာဖော်ပြထားပါတယ်။ဤကဲ့သို့စနေနေ့ကရာသီဥတုမကောင်းတာကြောင့်ရောလေကြောင်းထိန်းသိမ်းရေးအစီအစဉ်တွေကြောင့်ပါခီးစဉ်တွေဖျက်သိမ်းရတာလို့လဲဒယ်တာလေကြောင်းလိုင်းက AP သတင်းဌာနကိုပြောဆိုထားပြီးအောင်မေ့ပွဲနေ့သတင်းပတ်ကုံအားလိုက်ရခီးစဉ်တွေအတွက်ခီးစဉ်တွေဖျက်သိမ်းရမယ်ဆိုရင်အနည်းဆုံး24နာရီကြိုတင်အကြောင်းကြားဖို့စီစဉ်ထားတယ်လို့ပြောပါတယ်လေကြောင်းလိုင်းတွေမှာ2019ခုနှစ်ကထက်ဝန်ထမ်းအရေအတွက်ထောင်ထဲချပြီးယောနေနေတာဟာလဲလေရင်ခီးစဉ်တွေကိုဖျက်သိမ်းရတဲ့အကြောင်းရင်းဖြစ်ပါတယ်။အဲဒီအတွက်အားလိုက်ရတွေမှာကြိုတင်လက်မှတ်ဖျက်ထားသူတွေအတွက်လေရင်ကားတွေဈေးတက်ခီးစဉ်တွေဖျက်သိမ်းတာကိုကြုံတွေ့ကြရပါတယ်ခင်ဗျာ
။ VOA American Fan မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းတိုမီတာ24 kHz 1273ညစိုင်းတိုမီတာ40 kHz 0413ညစိုင်းတိုမီတာ57 kHz 5805နဲ့စိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တိရင်ကနိုင်ငံမှာစီးပွားရေးရုံရင်းပြတ်တားမှုကနေကျုံးလာတဲ့နိုင်ငံရေးပြဿနာကိုအပြေရှာဖို့အတွက်အစိုးရကိုဆန္ဒပြနေတဲ့လူငယ်လူရွယ်တွေနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ကြဖို့အတွက်တိရရင်ကဝန်ကြီးချုပ်အသစ် Ronald Work Mason ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
်မေတ္တာရုံးအားဖြင့်ဒန်တီနကရမဝေဒမာရုကရန်မင်္ဂတနေဝကမဒန်တီနပြဿနာဒဏ္ဍာန်တူမနိုင်မေနိစာမေ
လက်ရှိစနစ်မှာအပြောင်းအလဲတွေလုပ်ဖို့အတွက်လူငယ်တွေကိုဖိတ်ခေါ်နေပါတယ်သူတို့ဟာလက်ရှိပြဿနာကိုသိချင်နေတာပါဒါကြောင့်ကောမဒီ15ခုမှာတစ်ခုကိုလူငယ်ကိုယ်စားလေး၄ယောက်စီခန့်ထားဖို့အတွက်အဆိုပြုပါတယ်တယောက်ကိုလူငယ်တော်တော်ကနေခန့်မှာဖြစ်ပြီးကြံ၃ယောက်ကတော့ဆန္ဒပြတဲ့အဖွဲ့တွေနဲ့တခြားတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကဖြစ်မယ်လို့ပြောပါတယ်ဒီလိုနိုင်ငံမှာစီးပွားရေးအခြေအနေအဆိုးအဝါဆုံးဖြစ်လာတာဟာသမ္မတဂေါတာဘာယာရာဂျာပတ်စကာနဲ့သူ့မိသားစုဝင်တွေကြောင့်ဖြစ်ကြောင်းလူလူကဆွဆွဲပြီးသမ္မတနှုတ်ထွက်ပေးဖို့တောင်းဆိုနေတာရက်ပေါင်း50ကျော်လာပြီဖြစ်ပြီးဆန္ဒပြသူအများစုကလူငယ်တွေဖြစ်ပါတယ်။မကြခင်ယင်ကမှအတိတ်ခန့်ခဲ့တဲ့ဝန်ကြီးချုပ်ကစီးပွားရေးပြန်လည်ဥမော့လာစေဖို့လှုပ်ဖို့ကတိပေးထားတာဖြစ်ပါတယ်
။ဩစတြေးလျဝန်ကြီးချုပ်တစ်ကသူတို့အစိုးရနဲ့ပြန်လည်ထိတွေ့ဆက်ဆံမှုအပေါ်မှာပစိဖိတ်ဒေသကျွန်းစုနိုင်ငံတွေရဲ့ခေါင်းဆောင်တွေကအလွန်ကိုအပြူသဘောဆောင်ပါတယ်လို့ပြောပါတယ်။အဲ့ဒီဒေတာတွင်ကိုတရုတ်နိုင်ငံကနေတန်ကင်းတမန်ကင်းအရာရှင်ပြိုင်ပြီးအဆက်မပြတ်ထိုးပေါက်နေစဉ်မှာ ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဗန်နီစ်ကပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံယာယီဝန်ကြီးဝမ်ယီဟာပစိဖိတ်ကျွန်းဒေသနိုင်ငံတွေကိုလှည့်လည်ပြီးဖီဂျီကျွန်းမှာအဲ့ဒီဒေသတွင်းကနိုင်ငံခေါင်းဆောင်တွေနိုင်ငံယာယီဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာကိုအနီးကပ်စောင့်ကြည့်နေတယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဗန်နီစ်ကပြောဆိုတာကို Sky သတင်းဌာနကတင်းငွေတွေကထုတ်လွှင့်ခဲ့ပါတယ်။ဖီဂျီကျွန်းနိုင်ငံမှာပစိဖိတ်ဒေသတွင်တခြားကျွန်းစုဆယ်နိုင်ငံကခေါင်းဆောင်တွေနဲ့ဆွေးနွေးပွဲမတိုင်ခင်မှာသဘောတူညီချက်မူကြမ်းဟာပြင်ပကိုပေါက်ကြားလာခဲ့ပြီး AFP သတင်းဌာနကလည်းအဲ့ဒီပေါက်ကြားမှုကိုရရှိထားပါတယ်။အဲ့ဒီအထက်မှာတရုတ်နိုင်ငံဟာတောင်ပစိဖိတ်ဒေသတွင်မှလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတိုးချဲ့ဖို့ရည်ရွယ်ထားတဲ့အပေါ်မှာဩစတြေးလျနိုင်ငံအတွက်စိုးရိမ်စရာတွေဖြစ်ပေါ်နေပါတယ်ခင်ဗျာ။
မြန်မာကိုရီးယားနိုင်ငံမှာပထမဆုံးအကြိမ်တွေ့လာရတဲ့ COVID-19 ကာယောဂါကူးစက်ဖြစ်ပေါ်မှုဟာနှေးကွေးနေတယ်လို့ကူးစက်ရောဂါဖြစ်ပေါ်သူတွေနဲ့ပတ်သက်ပြီးတော့လည်းအရေးအတွက်နဲ့ပတ်သက်ပြီးအငင်းပွားစရာကျယ်ကျယ်ပြန့်ပြန့်ပြောဆိုနေကြပါတယ်။ဒီချိန်မှာမြန်မာကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ထိတ်တန့်အရာရှိကြီးတွေဟာတနေ့နဲ့နေ့မှာအစည်းအဝေးပြုလုပ်ပြီးတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့ COVID စီးမြင့်တွေကိုပြန်ပြောင်းဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့အဆိုအရ KCN နဲ့တင်းမှာဖော်ပြထားပါတယ်။ဒီလာတဲ့ Omicron COVID 4ဖြစ်ပွားသူတွေကိုကြည့်ရင်စိုးရင်စရာမလိုတာတွေ့ရတဲ့အတွက်တင်းတင်းကြပ်ကြပ်ပိတ်ပင်ထားတဲ့စီးမြင့်တွေမကြခင်မှာပြန်ဖြည့်လျှော့ပေးဖို့အတွက်ပေါ်လစ်ဘျူရိုအစည်းအဝေးကနေအကြံပြုခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီကာယောဂါအခြေအနေကိုထိန်းချုပ်နိုင်ပြီလို့လည်းပြောပါတယ်။
နီဘောနိုင်ငံမှာလူ22ဦးလိုက်ပါလာတဲ့ခီးတဲ့တွေလေးတစ်စင်းမနစ်တနင်္ဂနွေနေ့ကပြက်ကျခဲ့ပြီးကယ်ဆယ်ရေးသမားတွေကရှာဖွေလို့မတွေ့ရှိသေးပါဘူးမြို့တော်ကတ်မန်ဒူရဲ့အရှိဘက်125မိုင်အကွာမှာရှိတဲ့ပိုခါရာတောင်ပေါ်အပန်းပြေမြို့ကနေဂျက်ဆွန်မြို့ကိုပြန်တန်းသွားတဲ့ Twin Order ပန်ဂါတက်လေယာဉ်ဟာစစ်တပ်ကနေမှလေကြောင်းထိန်းသိမ်းရေးမျှော်စင်နဲ့အဆက်အသွယ်ပြတ်တောက်ခဲ့ပါတယ်အဲဒီနောက်စစ်တပ်ပိုင်းရဟယင်တစ်စင်းနဲ့ပုဂ္ဂလိကရဟယင်တွေပါဝင်ပြီးရှားဖွေကယ်ဆယ်ရေးတွေလှုပ်ဆောင်ခဲ့ကြတယ်လို့နီဘောလေကြောင်းဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းရာသီဥတုဆိုးဝါးမှုကြောင့်တောင်တန်းတွေအတွင်းမှာမြင်ကွင်းမရှင်းလင်းတဲ့အတွက်ပျက်စီးသွားတဲ့နေရာကိုရှားဖွေလို့မတွေ့သေးပါဘူး။အဲ့ဒီလေယာဉ်နဲ့အတူဂျာမန်ခီးတဲ့2ဦးအပါအဝင်နိုင်ငံသား6ဦးလိုက်ပါလာပြီးစုစုပေါင်းခီးတဲ့19ဦးလေယာဉ်အမှုတန်း3ဦးပါဝင်ပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုအရင်ဦးဆုံးစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီတနက်ကင်ဆောင်ရေးနဲ့ပတ်သက်တဲ့သတင်းကိုကြားရမှာဖြစ်ပါတယ်အမေရိကန်မှာတနက်ကင်ဆောင်မှုကိုထောက်ခံတဲ့အကြီးမားဆုံးအဖွဲ့ဖြစ်တဲ့NRA ရဲ့နှစ်ပတ်လည်ညီလာခံကို Texas ပြည်နယ်မှာတောက်ကြံတွေကစတင်ကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆယ်ကျော်သက်လူငယ်တနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်ကလင်းငယ်တွေအပါအဝင်လူ20ကျော်တေဆုံးခဲ့ရတဲ့မူလာကန်ကျောင်းနဲ့မိုင်300လောက်အကွာမှာအဲ့ဒီ NRA ညီလာခံကိုကျင်းပနေတာဖြစ်ပါတယ်။ Houston မြို့ကနေ VOA သတင်းတော် Scott Stan ပေးပို့တဲ့သတင်းကိုတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ။
ဒီနေ့အမေရိကန်မျိုးသားရိုင်ဖယ်အသင်း NRA ရဲ့ညီလာခံကိုအဖွဲ့ဝင်9000ကျော်တက်ဖို့စီရင်ပေးခဲ့ကြတယ်လို့ညီလာခံစီစဉ်သူတွေကပြောပါတယ်။ဥပဒေမျိုးကကျောင်းမှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဒီညီလာခံကိုရွှေ့ဆိုင်းဖို့အတွက်စဉ်းစားဖို့ဒီသခင်အာဏာပိုင်တွေကတောင်းဆိုခဲ့ပေမဲ့ NRA ညီလာခံကိုစီစဉ်ထားတဲ့အတိုင်းဖွင့်လှစ်ခဲ့ပြီးတော့ NRA အဖွဲ့ဝင်တိုင်းကဝန်ထဲကြီးကွဲရတယ်လို့အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Wayne LaPierre ကပြောပါတယ်။
We are with this community and all of America.
ကျွန်တော်တို့လည်းဒီမျိုးအတန်းဝိုင်းနဲ့အတူရှိနေပြီးအမေရိကန်တနိုင်ငံလုံးကလည်းစူတောင်းပေးနေကြပါတယ်။ NRA အဖွဲ့ဝင်တွေဟာလည်းမိဘတွေဖြစ်ကြပြီးကျွန်တော်တို့မှာသားသမီးတွေနဲ့ချစ်ခင်ရတဲ့သူတွေရှိပါတယ်။ဒီလိုဝမ်းနည်းဖွယ်ရာအဖြစ်ဆိုးတွေကလူအတော်များများကိုအခုချိန်မှာအလွန်ကိုစိတ်ထိခိုက်နာကျင်ကြေကွဲစရာဖြစ်စေခဲ့ပါတယ်။ဒီလိုမှားယွင်းတဲ့လုပ်ရမျိုးနောက်နောက်မှာထပ်ပြီးမဖြစ်သင့်တော့ပါဘူ
းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုလိုကျောင်းတွေမှာပြစ်ခတ်မှုတွေထပ်မဖြစ်ရအောင်တနက်ကင်ဆောင်ွဲဥပဒေကိုပို့ပြီးတင်းကျပ်ဖို့တောင်းဆိုလိုက်ပါတယ
် The gun manufacturers have spent 2 decades aggressively marking assault weapons which
make them တူတွေဟာတိုက်ခိုက်ရေးမှာအသုံးပြုတဲ့လက်နက်တွေကိုဈေးကွက်မြင့်တင်ရေးလုပ်နေတာဆယ်စုနှစ်နှစ်ခုလောက်အပြင်းထန်လုပ်ခဲ့ကြပြီးအများအစိုးနေလည်းအများကြီးရခဲ့ကြပါတယ် ကျွန်တော်တို့အနေနဲ့အခုလိုတနရောင်းချတာတွေနဲ့ပတ်သက်ပြီးတတိရှိရှိမမမမရက်တည်ဖို့လိုပါတယ
်သမရဂျိုးဘိုင်ဒန်ကတနကန်ဆောင်မှုကိုထောက်ခံတဲ့သူတွေကိုပြစ်တင်လိုက်တဲ့အချိန်မှာသမရဟောင်းဒေါ်ထရမ့်ကတော့အမေရိကန်တွေကတော့ NRA ဖွဲ့ကိုသဘောကျတယ်လို့ညီလာခံမိန်ကွန်းမှာပြောလိုက်ပါတယ်
This rhetoric is highly divisive and dangerous and most importantly
ဒီလိုပြောမျိုးတွေကအလွန်သဘောထားကွဲနေပြီးအမည်ရရှိသလိုဒီထက်ပိုအရေးကြီးတာကတော့လွဲနေတာပါဒါမျိုးတွေဟာကျွန်တော်တို့နိုင်ငံရေးမှာနေရာမရှိပါဘူးဒီလိုကြေကွဲစရာအဖြစ်ဆိုးတွေဖြစ်ပြီးဆိုတာနဲ့အများတန်းလူလူပဲလက်ဝဲသမားတွေဟာတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်ဖို့အတွက်မူဝါဒအမျိုးမျိုးကိုတင်လာပြီးတော့အဲ့ဒီမူဝါဒတွေကဒီအဖြစ်ဆိုးတွေကိုကာကွယ်ဖို့အတွက်ဘာမှလည်းလုံနိုင်ကြတာမဟုတ်ပါဘူး
လက်ရှိဆွေးနွေးနေတဲ့တနတ်ထိန်းချုပ်ရေးမူဝါဒတွေကတခုကတော့ဥပဒေမှာပြစ်ခတ်မှုမှာသုံးသွားတဲ့ rifle တနတ်တွေကိုတားမြစ်ပိတ်ပင်တာတွေပြန်လုပ်သွားဖို့ဖြစ်ပါတယ် Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz ကတော့လွှတ်တော်ကဒီမိုကရက်တွေဟာနိုင်ငံရေးအကျိုးမြတ်ရဖို့အတွက်ကြောင်းပြစ်ခတ်မှုကိုသုံးချဖို့ကြိုးစားနေတယ်လို့ NRA ညီလာခံကိုပြောလိုက်ပါတယ်ညီလာခံကျင်းပတဲ့အခါမှာအပြင်မှာတော့ Houston ငြိမ်းချမ်းရေးနဲ့တရားမျှတမှုစင်တာရဲ့ဥက္ကဋ္ဌ Bill Crozier ကNRA ညီလာခံကို Texas မှာလာပြီးမကျင်းပတင်ဘူးလို့ပြောလိုက်ပါတယ
် I'm insulted that we open up our city and welcome these people who
ကျွန်တော်တို့လိုနေတဲ့သူတွေအတွက်ရမုံငွေရှာပေးနေတဲ့သူတွေနဲ့သူတို့ကိုပြန်ကြည့်ပြီးကျေးဇူးဆက်နေတဲ့နိုင်ငံရေးသမားတွေနဲ့ရွေးကောက်ခံပုဂ္ဂိုလ်တွေအတွက်ရမုံငွေရှာပေးနေတဲ့သူတွေကိုကျွန်တော်တို့မြို့ကိုဖွင့်ပေးထားပြီးတော့ကြိုဆိုတယ်ဆိုတာကစော်ကားခံလိုက်ရတာပါပဲ
NRA ညီလာခံကတော့စတေးကားလောက်ကျဲတဲ့ပြာခမ်းအခမ်းအနားထဲမှာတနက်နဲ့ဆိုင်တဲ့တခြားပစ္စည်းမျိုးစုံကိုပြသသွားမှာဖြစ်ပြီးအဲ့ထဲမှာလာမဲ့လူမှဂျားဖြတ်ရွေးကောက်ပွဲမှာတနက်ကင်ဆောင်ဝင်ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းကိုထောက်ခံအားပေးဖို့အတွက် viewer တွေကိုလည်းရှင်းလင်းတင်ပြဆွေးနွေးသွားမှာဖြစ်တယ်လို့ကြေညာထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါခင်ဗျာမကြခင်နောက်ပိုင်းမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍစားတဲ့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်နေပါလေခင်ဗျာအခုတော့တရုတ်ရဲ့ဒေတာတွင်လှုပ်ရှားမှုအကြောင်းကိုလည်းတင်ပြခြင်းပါလေတရုတ်နိုင်ငံသား၏ဝန်ကြီးဝမ်းယီဟာ Pacific ကျွန်းနိုင်ငံကိုသတင်းပတ်နှစ်ပတ်ကြာခီးစဉ်စတင်လိုက်ပါလေဒီခီးစဉ်အတွင်းလုံခြုံရေးနဲ့ကုသရေးဝန်ကြီးကိစ္စတွေအားကောင်းလာစေဖို့ရည်ရွယ်သလိုဒေတာတွင်ဆက်ဆံရေးဖြန့်ကျက်ဖို့အချက်ပြလိုက်တာလည်းဖြစ်ပါလေတရုတ်ဩဇာဒေတာတွင်မှလွှမ်းမိုးကြီးမားလာမှာကိုဩစတြေးလျနဲ့အမေရိကန်တို့ကစိုးရိမ်မှုတွေတိုးလာနေပါလေ။ဖီးမာဆာစစ်ဒနီမြို့ကပေးပို့တဲ့ဒီသတင်းကိုတော့ကိုကမောင်စိုးမင်းပြောပြမှာဖြစ်ပါလေဗျာ
။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာဆမိုဝါတွန်ဂါနဲ့ပါပူဝါညူဂီနီအပါအဝင်ပစိဖိတ်ရှစ်နိုင်ငံကိုဆဲကြာခီးစဉ်စတင်လိုက်ပါတယ်။သူ့အနေနဲ့ဖီဂျီနိုင်ငံကိုရောက်ရှိစဉ်မှာတော့အဲ့ဒီပစိဖိတ်ကျွန်းနိုင်ငံတွေကနိုင်ငံရဲ့ဝန်ကြီးတွေနဲ့တွဲဆုံဆွေးနွေးကြဖို့ဖိတ်ခေါ်ထားပါတယ်။တရုတ်နိုင်ငံနဲ့လုံခြုံရေးဆိုင်ရာစာချုပ်ချုပ်ဆိုထားတဲ့ဆော်လမွန်ကျွန်းစုနိုင်ငံကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီမနစ်ဗုဒ္ဓူးနေကရောက်ရှိမှာဖြစ်ပါတယ်။ပစိဖိတ်ကျွန်းနိုင်ငံတွေအပေါ်မှာအစလာရဩဇာလွှမ်းမိုးမှုရှိတဲ့အိန္ဒိချင်းဩစတြေးလျနိုင်ငံကတော့ဝမ်ရဲ့ခီးစဉ်အပေါ်အနီးကပ်စောင့်ကြည့်နေမှာဖြစ်ပါတယ်။ဒါ့အပြင်အခုတရုတ်နိုင်ငံရဲ့ဝန်ကြီးတွားရောက်တဲ့ပစိဖိတ်ကျွန်းစုနိုင်ငံတွေနဲ့နယူးဇီလန်ပြင်သစ်နဲ့အမေရိကန်နိုင်ငံတို့ကလည်းတမိုင်းကြောင်းအရာခိုင်မာတဲ့ဆက်နွယ်မှုတွေရှိခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာမကြခင်ကရွေးကောက်ပွဲအနိုင်ရရှိတဲ့လေဘာအစိုးရကအရင်အာဏာရကွန်ဆာဗေးတစ်ပါတီအစိုးရအနေနဲ့အနီးအနားကပစိဖိတ်ကျွန်းစုနိုင်ငံတွေကိုလှစ်လျူရှူထားတယ်လို့ဝေဖန်လိုက်ပါတယ်။အဲ့ဒီအတွက်နိုင်ငံရေးဝန်ကြီးပန်နီရောင်းကသူတို့အစိုးရအနေနဲ့ကတော့ပစိဖိတ်ကျွန်းစုတွေနဲ့ပိုမိုထိတွေ့ဆက်ဆံသွားမယ်လို့ပြောပါတယ
်။ We want to help build a stronger Pacific family. That is why we will do more. But we will also do
ကျွန်တော်တို့အနေနဲ့ကတော့ပစိဖိတ်မိသားစုနဲ့ပိုမိုခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်ချင်ပါတယ်။အဲ့ဒီအတွက်ပိုပြီးတော့အလုပ်လုပ်ရမယ်။ဒါပေမဲ့ပိုကောင်းအောင်လုပ်ရပါလိမ့်မယ်။ Pacificဒေတာကဘာပြောချင်တာလဲဆိုတာကိုကျမတို့ကနားထောင်ပေးရပါမယ်။ Pacific Data အာရဝပြောရည်အတွက်ယာဒီဥတုကိစ္စကအရေးကြီးကြောင်းကျမတို့ဩစတြေးလျအစိုးရကသိပါတယ်။ယာဒီဥတုဆိုင်ရာအချက်အလက်ကိုဖြေရှင်းဖို့အတွက်ကျမတို့အနေနဲ့အတူတူကလှုပ်ဆောင်သွားမှာပါ
။တရုတ်နိုင်ငံပိုင်မီဒီယာတွေကလည်းဝမ်ရဲ့ခီးစဉ်ဟာ Pacific Data မှာတရုတ်နိုင်ငံရဲ့ဩဇာကြီးထွားလာတယ်ဆိုတာကိုသက်သေဖြစ်တယ်လို့ဖော်ပြထားပါတယ်။မကြခင်နှစ်တွေကဩစတြေးလျနဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးဟာပထဝီနိုင်ငံရေးအခြေအနေတွေကြောင့်မပြေလည်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံကဩစတြေးလျပြည်တွင်းရေးမှာဝင်ရောက်ဆက်ဖွဲ့မှုနဲ့အင်တာနက်ဆိုင်ဘာတရှိုးလုံးမှုတွေရှိတယ်လို့လည်းစွပ်စွဲမှုတွေရှိပါတယ်။တရုတ်နိုင်ငံကတော့ဒီလိုစွပ်စွဲချက်တွေကိုညှင်းပယ်လိုက်ပြီးဒါတွေဟာတရုတ်စံကျင်ရေးအစွဲတွေလို့တံပြန်ပြောဆိုလိုက်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြီးခဲ့တဲ့ဩစတြေးလျရွေးကောက်ပွဲမှာ Labour Party အနိုင်ရရှိပြီး အန်တိုနီအယ်ဗာနီစ်ဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်မှာတရုတ်အစိုးရကဂုဏ်ပြုသဝင်လွှာပေးပို့ပါတယ်အဲ့ဒီအထက်မှာဩစတြေးလျအစိုးရတင်တဲ့အနာဂတ်မှာပူးပေါင်းလှုပ်ဆောင်ဖို့အသိရှိကြောင်းနှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာမယ့်အနေအထားဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
VOA ရဲ့တင်းလာနေမနေ့ကအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာလာရောက်ဖတ်ရှုနိုင်တယ်လို့ပဲကျွန်တော်တို့ VOAis in the website ဆာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့ဒီဆာမျက်နှာမှာလည်းလာရောက်ပြီးတော့ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့မလေးရှားဘက်ကအခြေအနေကိုကြည့်ရအောင်ပါမလေးရှားနိုင်ငံဆလံကောပြည်နယ်မှာပြည်ထောင်စုဝန်ကြီးနဲ့လူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားမှုချုပ်တို့ဥဆောင်ပြီးတော့ကလန်မဲရူဈေးကြီးအနီးကမှတောက်ကြနေကရှာဖွေဖမ်းဆီးမှုတွေလုပ်ပါတယ်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသား900ကျော်ဖမ်းမိခဲ့ပါတယ်ဒီအကြောင်းVOA သတင်းတော့မအေးမှာသတင်းပေးပို့ပါရယ်ခင်ဗျာ
မလေးရှားနိုင်ငံဆလံကောပြည်နယ်ထဲမှာမလေးရှားပြည်ထောင်ဝင်ကြီးနဲ့လောက်ဝကညွန်ကျုပ်တို့ဥဆောင်ပြီးကလန်မဲရူဈေးကြီးအနီးတစ်ဝိုက်မှာရှိတဲ့တရားမဝင်နိုင်ငံသားသား904ဦးကိုပြီးခဲ့တဲ့ရက်ကဖမ်းဆီးစစ်ဆေးခဲ့ရမှာ UNHCR ကတိုင်ဆောင်ထားတဲ့လူ600ကျော်နဲ့အထောက်ထားမဲ့90ကျော်ဖမ်းဆီးခံခဲ့ရပါတယ်မလေးရှားနိုင်ငံထိတ်တရိတ်စခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ဦးတီဟာမမောင်ကတော့ UNHCR ကတိုင်ဆောင်ထားသူတွေအများပြပါဝင်တဲ့အတွက်သူတို့တွေဟာမြန်မာပြည်ကလာကြတဲ့ရိုဟင်ဂျာတွေလို့ယူဆရကြအောင်အခုလိုပြောပါတယ်
ဒီကလန်မဲရူးမှာပေါ့ကလန်မဲရူးဘက်မှာတော့တခြားနေရာတွေတော့ရှိတော့ရှိတာပေါ့နော်ဒါပေမဲ့ကြီးကြီးမားမားလောက်တာတော့လုံးလုံးစေအဲ့တစ်ခုပဲရှိသေးတယ်သူတို့သတင်းထုတ်ပြန်ရဲရတော့900ဝန်းကျင်လောက်ရှိတယ်ပေါ့နော်အဲ့900ဝန်းကျင်မှာတော့မြန်မာနိုင်ငံသားတွေလည်းပါတယ်ဒီဘင်္ဂလားဒေ့ရှ်လူမျိုးတွေလည်းပါတယ်နောက်ဟိုအင်ဒိုနီးရှားလူမျိုးတွေပေါ့နော်တော့နိုင်ငံသားသားတော့လူဆောင်ပေါ့ဒါပေမဲ့ညာသောမိတို့ပြောတာဆို UNHCR ကတိုင်ဆောင်ထားတဲ့သူတွေဟိုအဲ့ဒီထဲမှာပါတယ်ပေါ့နော်ဘယ်နဲ့ UNHCR ကညာသောချင်းတိုင်ဆောင်ထားတဲ့ဆိုလို့ရှိရင်တော့ဟိုလူရင်းညာလူမျိုးတွေဖြစ်ဖို့များတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုအတိတ်ကဒီ UNHCR ကရဲ့တိုင်ဆောင်တဲ့သူတော်များများကသူတို့ပဲညာသောချင်းထုတ်ပြီးတာများတယ်လေဟိုကျန်တဲ့တိုင်းရင်းသားတွေတော့ထုတ်တော့ထုတ်ပြီးတာပေါ့ဒါပေမဲ့နည်းတယ်
ဖန်စီခံနိုင်ရသူတွေကိုစမုံကြီးထိသိစခန်းကိုပို့ဆောင်ပြီးစစ်ဆေးမှုတွေလုပ်နေတာပါသူတို့ကိုတေချာစီစစ်နေတာတွေလုပ်နေတယ်လို့လည်းဥတီဟာမမောင်ကပြောပါတယ
်လုံးလုံးနဲ့သူတို့ဒီထိသိစခန်းတွေကိုဟိုအရင်ပို့ထားတာပေါ့နော်ထိသိစခန်းဥတဆိုင်ရနေပြီးစခန်းရနေပြီးတော့သူတို့ဒီထိသိစခန်းတွေကိုယာယီပို့ထားတယ်ဗျအဲထိသိစခန်းတွေကလည်းအစီအစီစစ်ဖို့ရှိပါတယ်ဟိုပုံမှန်အားဖြင့်ဆိုလို့ရှိရင်တော့အခုကအင်မီဂရေးရှင်းကဖမ်းလာဖြစ်တဲ့အတွက်အဲထိန်းသိမ်းစခန်းတွေမှာဆိုယာယီတို့ဟိုထိန်းသိမ်းထားပြီးတော့အဲ့ကနေပြဲတို့အချက်လက်တွေကိုပြန်စီစစ်လို့အချက်လက်မှန်ကန်တယ်ဆိုလို့ရှိရင်တော့ပြန်လှုပ်ပေးဖို့ရှိပါတယ်ခင်ဗ
ျအခုလိုမျိုးဖမ်းဆီးတာဟာနေရပြန်ဖို့အတွက်တွန်းအားပေးတဲ့စီမံချက်ကြီးဖြစ်တယ်လို့လည်းဥတီဟာမမောင်ကဆိုပါတယ
် CI နဲ့ပြန်တဲ့ဟာတွေကိုဟိုလုပ်နေပြီလေဟိုနောက်ဆုံးထားပြီးတော့6လပိုင်း30ခန်းနေနောက်ဆုံးထားပြီးပြန်ဖို့တို့စပြီးတော့ဟိုလုပ်နေပြီဆိုတော့တို့အဲ့လိုမျိုးဟိုဒီအစီအစဉ်နေရှိနေတဲ့အတွက်ဒီလူတွေဟိုကိုနေရနိုင်ငံပေါ့နော်ပြန်နိုင်အောင်ဆိုပြီးတော့တို့ဟိုဒီလိုမျိုးဟာမျိုးဒီအဖမ်းကြီးတွေလုပ်တဲ့ဟာမျိုးပုံမှန်ဆို6လပိုင်းရဲ့ဒီ12လပိုင်းပေါ့နော်ဒါပုံမှန်တို့လုပ်နေကြဆိုတော့လေအခုကတော့တို့စီမံချက်ဟိုအဲ့လိုကြီးကြီးလုပ်ပြီးတော့စနေပြီးတော့ကျွန်တော်တို့အဲ့လိုသုံးသပ်တာပေါ့
ပြီးခဲ့တဲ့20ရက်နေ့ကထိသိရေးစခန်းကနေအစုလိုက်အပြုံလိုက်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေတဲကလူတရားကျော်ကိုပြန်ပြီးတော့ဖမ်းမိသေးတဲ့အတွက်ရိုဟင်ဂျာတွေအစုဝေးနဲ့ရှိတဲ့နေရာတွေကိုလိုက်လံဖမ်းဆီးမှုတွေလည်းရှိနေတာပါအခုဆိုရင်ကလန်မဲရူဈေးကြီးတဝိုက်တာမကရိုဟင်ဂျာတွေအများစုနေထိုင်ရာဆာလာယန်ပါစာဘိုရွန်ဈေးတဝိုက်မှာလည်းဖမ်းဆီးမှုတွေဆက်လုပ်သွားမှာဖြစ်ကြောင်းမလေးရှားပြည်ထောင်စုဝန်ကြီးကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်
ပြည်ရေးသတင်းတော့မအေးမှာဖြစ်ပါတယ်ခင်ဗျာအခုတခါနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်အီသီယိုးပီးယားနိုင်ငံမြောက်ပိုင်းမှာ AP လာရုံကလူအုပ်စုနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံးမွတ်စလင်30သေဆုံးပြီးလူ100လောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကခရစ်ယာန်တွေအပေါ်လက်စားချေတုံ့ပြန်မှုစေ့စော်စေခဲ့ပါတယ်ဟန်ရီဝီလ်ကင်းစ်ဂွန်ဒါမြို့ကပေးပို့တဲ့ဒီသတင်းကိုတော့ပြောပြမှာဖြစ်ပါတယ်ဗျာအေဒီလာရဲလူအုပ်စုနဲ့အကြမ်းဖက်တိုက်ခိုက်မှုကဂွန်ဒါမြို့ကိုအခုထိ6လနေသေးပါမွတ်စလင်ပညာရှင်တို့ရဲ့အောက်တုဘာခန်းနာမှာတိုက်ခိုက်မှုဖြစ်ခဲ့တာပါဘာသာရေးအင်အားစုနှစ်ခုကြားတိုက်ခိုက်မှုတွေအီသီယိုးပီးယားနိုင်ငံရဲ့အခြားဒေသတွေကိုပါပြန့်နှံ့သွားမှာကိုအလွန်စိုးရိမ်မိတယ်လို့သုလသမဂ္ဂကပြောပါတယ်
ပြည်တွင်းစစ်တမ်းခံနေရတဲ့ဒီနိုင်ငံမှာဘာသာရေးအကြမ်းဖက်မှုကနောက်ထပ်ပြဿနာတစ်ခုအဖြစ်ထပ်တိုးလာနိုင်တယ်လို့အကဲခတ်တွေကသတိပေးနေတာပါ။ကွန်နာမြို့ရဲ့စနေနေ့ဈေးမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းမှာလည်းလူတချို့သေဆုံးခဲ့ရပြီးအသက်ခံရသူတွေဟာမွတ်စလင်တွေကြီးပဲလို့ပြောသူတွေရှိတယ်လို့ခရစ်ယာန်တွေလည်းပါဝင်တယ်လို့ပြောသူတွေလည်းရှိပါတယ်။ဒါကလက်တုပ်ပြန်တဲ့တိုက်ခတ်မှုဖြစ်ပြီးရုဒောအဒစ်အဘာဘာအပါဝင်နိုင်ငံတော်မှာဆန္ဒပြဝဲတွေပေါ်ပေါက်ခဲ့ပါတယ်။ဒီအဖြစ်ပြက်တွေနဲ့ပတ်သက်လို့ဒေသခံတွေကလှုပ်လှစွာထုတ်ပေါ်သတင်းပေးတာမျိုးမလုပ်ရအောင်။ဘွန်နာမျိုးအာနာပိုင်တွေကစောင့်ကြည့်နေသလိုအင်တာနက်လိုင်းတွေကိုလည်းကန့်သတ်ထားပါတယ်။ဒါပေမဲ့ VOA ကတော့မျက်မြင်သက်သေတချို့ကိုမေးမြန်းနိုင်ခဲ့ပြီး Asna Q Kakis လည်းပါဝင်ပါတယ်။
Recovering Games for Zakari.
ပတ်တူပါအခမ်းအနားအပြီးမှာမွတ်စလင်လူငယ်တွေကအနီနာခရီးယန်သင်းကြီးမှာတခြားလဲစီထားတဲ့ကြောက်တုံးကြီးတွေကိုတွားဆွဲထုတ်ယူလာကမွတ်စလင်နဲ့ခရီးယန်တစ်ဖက်လူငယ်တွေကတိုက်ခိုက်မှုစဖြစ်ပြီးကတောင်းကင်းဖြစ်ကုန်ပါတယ
်ဒီအကြမ်းဖက်မှုကမွတ်စလင်တွေအပေါ်တမင်ပြစ်မှတ်ထားတဲ့ကြိုတင်ကြံစီတဲ့လူရန်တို့နောက်ထပ်မြင့်မြင့်တူကလည်းပြောပါတယ်ပြည်မှန်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းရုံးကတိုက်တွန်းခဲ့ပြီးစုံစမ်းမှုတွေစားလုံးနေကြောင်းအီသီယိုးပီးယားရဲတပ်ဖွဲ့ကပြောပါတယ်ဒါပေမဲ့ဂွန်ဒေါမျိုးမှာရှိတဲ့ခရီးယန်ဘာသာရေးခေါင်းဆောင်တူကကုလသမဂ္ဂကိုဝေဖန်လိုက်ပြီးဒီအကြမ်းဖက်တိုက်ခိုက်မှုကချွင်းကြတာဖြစ်ကြောင်းဒီမျိုးမှာရှိတဲ့ခရီးယန်နဲ့မွတ်စလင်တွေကြားဆက်ဆံရေးကကောင်းမွန်တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုဟာနိုင်ငံရေးရည်ရွယ်ချက်နဲ့လူတချို့ကလှုပ်ဆောင်နေတာဖြစ်ပြီးအထူးသဖြင့်တော့တဘုံအုပ်စုကလုတာလို့ခရီးယန်တင်းအုပ်ဆရာယူဆုဖ်ဒက်စတာကပြောပါတယ
်ဂစ်ချစ်ယဟိုင်မန်တ်ဂစ်ချစ်ဟဲဒလန်ဒလန်နုမနာမနော
အီသီယိုးပီးယားအော်သိုဒေါ့ခ်ခရီးယန်ဘုရားကျောင်းအနေနဲ့ကျွန်တော်တို့ယုံကြည်တာကဘာသာရေးကိုအခုတော့လုပ်ပြီးဒီလိုပဋိပက္ခဖြစ်အောင်တခြားတနေရာကနေဖန်တီးလာတာပါပြပအင်အားစုတွေကနိုင်ငံရေးအကျိုးမြတ်ရဖို့အတွက်ဒီပြဿနာရဲ့နောက်ကွယ်မှာရှိနေတယ်လို့ထင်ပါတယ
်တကယ်တော့နှစ်ပေါင်းများစွာတအုံနှွေးနှွေးဖြစ်ခဲ့ရကနေအခုလိုတိုက်ခိုက်မှုဖြစ်လာရတာလို့ကွန်ဒါအစ္စလာမစ်ကောင်စီကဘာသာရေးကောင်ဆောင်မိုလာယီဘရက်ကပြောပါတယ
်မိသောချာလူမိဘကွန်တကသမတေကြီးစီရေကတမယ်လုံ
းဘာသာရေးပြစ်ကဖြစ်လာနိုင်တဲ့လက္ခဏာရှိတာကို2016ခရဲကကျွန်တော်တို့လေးလာပေါ်ထုတ်ခဲ့ပြီးသက်ဆိုင်ရာအစိုးရယုံတွေကိုသတင်းပို့ခဲ့ပါတယ်နီလန်းမမှန်တဲ့ဘာသာရေးသင်တန်းတွေဟောပြောချက်တွေရှိနေတာကိုထောက်ပြခဲ့ပါတယ်ဒီမျိုးကတက္ကစီတွေပေါ်မှာရေးချစ်ထားတာတွေးကြရပြီးဒါကတပတ်သားရဲ့ဂုံတိတ်ခါကိုထိကြိုက်စီပါတယ
်ကျွန်တော်မျိုးကတက္ကစီကမှာဘာသာရေးရှင်ဒေသဆိုင်ရာလက္ခဏာမျိုးစလုံးနဲ့ဆက်နေတယ်လို့ American Florida တက္ကစီဘာသာရေးဆိုင်ရာအကဲခတ် Oster Bo ကဆိုပါတယ
် You know it's interesting when it comes to the Amhara region.
ဆိုင်ဝင်လာဖို့ကောင်းတာကဂွန်ဒါမျိုးဟာအမ်ဟာရာဒီသားကြီးထဲမှာရှိပြီးတော့ဂွန်ဒါနဲ့ကိုဂျန်မျိုးကမွတ်စလင်တွေဟာသူတို့ကိုသူတို့အမ်ဟာရာသားတွေအမ်ဟာရာလူမျိုးစုတွေလို့ပြောလို့မရှိကြပါဘူးအမ်ဟာရာဒီသားလို့ပြောလိုက်ရင်ဒါကရှီယိုအော်သိုဒေါ့ခ်ခရစ်ယာန်ဘုရားကျောင်းအများစုကြီးစိုးထားတဲ့နေရာလို့လည်းနားလည်ထားကြပါတယ်ဒါကမတူကွဲပြားတဲ့သူတွေရောထွေးနေနိုင်တဲ့အခါထက်စဉ်းစားရမယ့်အပိုင်းလို့ထင်ပါတယ်
စုံစမ်းမှုတွေလုပ်နေစေဆိုပေမဲ့ဂွန်နာမျိုးကလူမှုအတိုင်းဝိုင်းကြားမှာတော့တင်းမာမှုတွေဆက်ရှိနေစေဖြစ်ပါတယ်ခင်ဗျာ VOA ရဲ့တင်လာနေမနေ့ကင်းအစီအစဉ်တွေကိုသရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့သတင်းတွေကတုတထူးခြားဆန်းပြားသတင်းများအစီအစဉ်နဲ့အတူကမ္ဘာမြမမီဒီယာမြင်ကွင်းသရရှင်ပေးစာကဏ္ဍစတာတွေကိုနားဆင်ရတော့မှာပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်းပြုကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51နဲ့တန်လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာသတင်းတွေကသုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့တာလီဘန်တွေလက်အောက်အခြေခံလူအခွင့်အရေးတွေဆုံးရှုံးနေရတဲ့အာဖဂန်အမျိုးသမီးတွေရဲ့ဘဝဒစိတစောင်းကိုတင်ပြထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်တာဖြစ်ပါတယ်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတာလီဘန်တွေလက်အောက်အခြေခံလူ့အခွင့်အရေးတွေဆုံးရှုံးနေတဲ့အာဖဂန်အမျိုးသမီးတွေရဲ့ဘဝအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အာဖဂန်နစ္စတန်နိုင်ငံကထိတ်တန်းသတင်းရုပ်သံလိုင်းတွေကအမျိုးသမီးသတင်းတင်ဆက်သူတွေဟာဒီကနေ့တနင်္ဂနွေနေ့မှာတော့သူတို့ရဲ့မျက်နှာတွေကိုဖုံးပြီးတော့သတင်းတင်ဆက်ခဲ့ကြပါတယ်လို့ပြီးခဲ့တဲ့မေလ22ရက်နေ့ကထုတ်လွှင့်ခဲ့တဲ့ VOA ရဲ့သတင်းတပုတ်မှာနားထောင်လိုက်ရပါတယ်။ဒီလိုလို့ဖို့တကြောပြန်အာဏာရလာတဲ့တာလီဘန်အစိုးရကအမိန့်ထုတ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလူမြင်ကွင်းမှာသွာလာကြတဲ့အခါခြေဆုံးခေါင်းဆုံးခေါင်းမီးချုံဖို့လိုအပ်ပါတယ်။အိမ်ပြန်ထွက်တဲ့အမျိုးသမီးတွေဟာမျက်နှာကိုဖုံးကာမထားဘူးဆိုရင်ဖခင်အကိုမောင်ဒါမှမဟုတ်ခင်မွန်းစတဲ့အုပ်ထိန်းသူတွေကိုသတိပေးမှဖြစ်ပြီးအဲ့ဒီနောက်မှာတော့ထောင်သုံးရဲ့ကြားခံကြရမှာဖြစ်ပါတယ်။ဒီညွန်ကြားချက်ကိုဆက်ပြီးချိုးဖောက်နေရင်တော့အုပ်ထိန်းသူကိုပို့ပြီးပြင်းထန်တဲ့အပြစ်ပေးဖို့တရားရုံးမှာရင်ဆိုင်ကြရမှာပါအစိုးရဝန်ထမ်းအမျိုးသမီးတွေမျက်နှာကိုဖုံးကွယ်မထားဘူးဆိုရင်အလုပ်ထုတ်ခံကြရမှာဖြစ်ပြီးအမျိုးသားဝန်ထမ်းတွေအနေနဲ့တော့သူတို့မိသားစုတွေကအမျိုးသမီးတွေညွှန်ကြားချက်ကိုချိုးဖောက်ရင်အလုပ်ကရပ်နားခံကြရမှာဖြစ်တယ်လို့တာလီဘန်အစိုးရရဲ့အကျင့်သီလစင်ကြယ်ရေးနဲ့ဒုစရိုက်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားကြောင်းသိရပါတယ်တာလီဘန်တွေဟာနိုင်ငံကိုဘာသာရေးကိုအခြေခံတဲ့အစ္စလာမစ်ဥပဒေရှရီယာနဲ့အုပ်ချုပ်တာဖြစ်လို့ဒီလိုအမိန့်တွေထုတ်တာဖြစ်ပါတယ
်။မေလ23ရက်နေ့မှာလဲ BBC သတင်းဌာနကလဲအာဖဂန်နစ္စတန်မှာရှိတဲ့လျှို့ဝှက်မိန်းကလေးစာတင်ကြောင်းတစ်ခုအကြောင်းကိုထုတ်လွှင့်ခဲ့ပါတယ်။တာလီဘန်အစိုးရကမိန်းကလေးတွေကိုမူလာတန်းအဆင့်ထိတာကြောင်းတက်ခွင့်ပေးထားပြီးအလဲတန်းနဲ့အထက်တန်းအဆင့်တွေကိုမိန်းကလေးတွေကြောင်းတက်ခွင့်စာတင်ခွင့်မပေးပါဘူး။လျှို့ဝှက်မိန်းကလေးစာတင်ကြောင်းလေးရဲ့တဦးတီးသောဆရာမကတော့အန်ဒီရဘလောက်ကြီးတယ်ဆိုတာကျမတို့သိပါတယ်အဲ့ဒီအတွက်စိုးရိမ်ပူပန်မှုလည်းမရှိဘူးမဟုတ်ရှိပါတယ်ကျမတို့ဟာဒီလျှို့ဝှက်စာတင်ကြောင်းကလေးကိုအကောင်းဆုံးဖန်တီးထားပါတယ်သူတို့ကကျမကိုဖမ်းမယ်ရိုက်မယ်ဆိုရင်တော့ဒါမျိုးလုံလိုက်ရတဲ့အတွက်တန်တယ်လို့ထင်ပါတယ်လို့ BBC သတင်းတောက်ကိုပြောကြားခဲ့တဲ့ဆရာမရဲ့တတိကတော့တကယ်ကိုလေးစားစရာပါအသက်အန္တရာယ်ကြီးကနေအာဖဂန်အမျိုးသမီးတွေပညာရေးအတွက်စွန့်စားဆောင်ရွက်နေတဲ့ဆီယာမတအူးရဲ့အနေထားဖြစ်ပါတယ်
။ဒါကြောင့်လေအမေရိကန်တပ်တွေရုတ်သိမ်းလို့အာဖဂန်ရဲ့မြို့တော်ကဘူတာလီဘန်တွေလက်ထဲကျသွားချိန်မှာအာဖဂန်ကနေထွက်ခွာဖို့ကြိုးစားကြတဲ့စောက်တရားမရတဲ့လူအုပ်ကြီးဟာလေစိတ်မှထိမ့်မနိုင်သိမ့်မရဖြစ်နေတဲ့မြင်ကွင်းတွေကိုမီဒီယာတွေမှာမြင်ခဲ့တွေ့ခဲ့ကြရတာပါ။အထူးသဖြင့်အမျိုးသမီးအခွင့်အရေးအတွက်တက်ကြွလှုပ်ရှားသူတွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးအားကစားသမားတွေအမျိုးသမီးအမှုပညာရှင်တွေဟာမဖြစ်ဖြစ်တဲ့နည်းနဲ့အာဖဂန်ကနေရအောင်ထွက်ခွာကြရပါတယ်။အချိန်မီမထွက်ခွာနိုင်ရင်တာလီဘန်တွေရဲ့ဖမ်းဆီးရေးယူနှိပ်စက်တပ်ဖြတ်တာကိုခံရမှစိုးရိမ်ကြလို့ပဲဖြစ်ပါတယ်
။အဲ့ဒီလိုအာဖဂန်ကနေထွက်ခွာဖို့ကြိုးစားတဲ့အထက်မှာအစိုးရလည်းဖြစ်အမျိုးသမီးအရေးလှုပ်ရှားသူလည်းဖြစ်တဲ့အာရီယာနာစာအီဆိုတဲ့အမျိုးသမီးလည်းအပါအဝင်ဖြစ်ပါတယ်။သူကိုတာလီဘန်တွေကတအိမ်တက်ဆင်းရှာနေပြီဆိုတဲ့သတင်းကိုကြားလို့လေစိတ်ကိုအပြေးလွှားဆင်းခဲ့ပါတယ်။ဒါပေမဲ့လေစိတ်မှာကတောင်းကနေဖြစ်နေတဲ့လူအုပ်ကြီးကြောင့်လေရင်ပေါ်ရောက်ဖို့ဘလို့မှမဖြစ်နိုင်ဘူးဆိုတာသိလိုက်ရပြီးလေစိတ်ကနေပြန်လှည့်ခဲ့ရပါတယ်။အဲ့ဒီနေ့ကတော့2021ဩဂုတ်လ15ရက်နေ့ပါ။ဒါပေမဲ့ကံကောင်းထောက်မှစွာပဲအာရီယာနာစာအီနဲ့သူ့ချစ်သူဟာ Now the name ma Kabul is a gani Pakistan go twakwa nanya bari. Ariana sa iga tu ye don't look chow chamugu kulu yin pwin mare. Join to mat the yamao mchaubao, the kego mchao daba. Tabi met Dali Venri, a shin pami maguro, a yan chao daba. Dweji yo ne gurong, don't look chow cha lavare. Fahona sore emu the migu, a shin lele, misho takeraba. Jamagule, pami gain, edilo lo maba. Dilo tailansia, diga, jamag gaune, miyemna, winnie daba.
Abaka martin share, bada ye gongs on the upidu. Dali bandrigale, liza yare. Shay rahi mula haka nigaro. Islam Sharia Uberi Rema, a mutamiri ye binya yego, paper and hare a chair, the chema mapavu, taubia biosuvare. Afgama, a tesanganin and a cell in a jar, muse at the dreamer down, Louis yet a well away, Satam yaujare, lu suvare. Satam yamu noma, a mutariga, a mutamiri de, tonsala bumiare, lu tiavare. Afgama, a mutami louis ye, sangaya gainunda, sa yeda pada javare. Dilo Chinese Johnny, Afghanistan Nangama, Lu Kun Yene, Mudamiri, Lula Quindri Abo, Dinja Tochere, Muaragu, Amiazum Piala Yak Dingbo, Bigare Milan a Selly and Niga, Gula the Magalo, New Yong Sima, the Kane, Donsu Gejare, Jinja Jagu, Tobian Geja Jim Pipare, Dali Bandri and Nine, Amiudamiri Abo, Dinja Swa Toche Tare, a Queen Yerigu Yana Bo Suyendo, BBC the Renal Twiston Gere. အသက်35နှစ်အရွယ်အာဖဂန်မျိုးသမီးငယ်တယောက်ပြောသလိုပါပဲတတ်သိရှိကြပါအားလုံးတတ်သိရှိကြမယ်ဆိုရင်ဘယ်သူမှတားဆီးလို့မရပါဘူးတဲ့ဟုတ်ပါတယ်ပညာသင်ခွင့်ရဖို့အမျိုးသမီးတွေတတ်သိရှိကြဖို့လိုပါတယ်အာဖဂန်ပြည်သူတွေပညာသင်ယူခွင့်ရပြီးပညာဓာတ်တွေဖြစ်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့ပညာရေးကသာအမှောင်တူတွေကလူအဖွဲ့အစည်းကိုဆွဲထုတ်ကဲတင်ပေးနိုင်မယ်မဟုတ်ပါလားခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဖြစ်ရွေးကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဖြစ်ရွေးမြန်မာဝိုင်း ဆင်းရဲကြမှာရေးလာတဲ့တော်ရရှင်တင်းရင်မူကဖီယိုရဲ့ရုပ်တံဌာနကအကိုမမများအားလုံးအတန်ပါရမီပြည့်စုံသူများဖြစ်တော်ကြောင့်ဂုံယူဝမ်းမြောက်မိပါသည်ရှင်နဲ့ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်နော်ဆက်ပြီးတော့အားပေးပါအောင်ရှင်မခင်ဆန်းဝေဆိုတဲ့တော်ရရှင်ကနေဖီယိုရဲ့ဖွဲ့သားတွေအားလုံးလေးစားပါတယ်မိလာရဲ့အမြဲတမ်းနားထောင်ပါတယ်တရင်တင်ဆက်သူတွေအားလုံးအပေးအယူအချိန်ဆက်မိမိရရတင်ပြမှုက
Arago Chibi Pio Yamari, Abede to Jesu Timari. Thorashini along or no concern in a manning up sinny at Chinigo, Gila, Thorashin, Diawe Savole, Popja Pitimarishin.
Minglava, Viewe, Wino Damiane, Pizumia along, Jama Pioshinlo, Toka Abumia, Ninian Javazi. Viewe Jesu Jang, Yama Pine, Nanganaga, the Renego, Natangwen, Tiguinalo, Jesu, a two demare. Piduria Pisa Rigo, a yedi you popia bere, a bianlan Lisa Mutalo, Wanda Pidi Piavare. VOA the Rentanaya Jesu Jong, Yamanang Mune Dai, Leshi a Pietiago, Jayara, Niara, Sekema, Adoli, Nia Kadevia, New Yariha, Milong Yuni Pinevi, Toka Mune, Jinsan Jayara Bidure, Nayirine, Jimpunane, Natanware, Aten Taja Valu Mapyoyapu, Bidurego, Alauti, Yoma, Jangsang Nijara, Tane Dudo, Jupian Kanyabase.
တရင်တွေနားမထောင်ပဲလဲမနေနိုင်ဘူးဟုတ်ကဲ့ပါသူကတော့ထိုင်းနိုင်ငံရောက်နေတဲ့တော်ရရှင်ဖြစ်ပါတယ်အရင်တုန်းကလည်းစာရေးပြုလို့ကျွန်မသိရပါတော့သူကမြန်မာနိုင်ငံကအခြေအနေတွေတွေ့နေမြင်နေကြားနေရတာစိတ်ထဲမှာအတော်လေးနေရခဲ့ပါတယ်တဲ့
သူကမြို့ရွာရဲ့မီးလောင်မြင်နေဖြစ်နေရပြီဆိုပြီးတော့ရေးလာလို့နောက်ထပ်ဒီမြို့ရွာရဲ့မီးလောင်မြင်နေဖြစ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်တော့ရှင်ရဲ့စာကိုလည်းဖော်ပြပေးကြမှာရနော် VOE မြန်မာပြည်တွင်မီးရှို့ခံနေရတဲ့ကြေးရွာတွေအစုလိုက်ပြုံလိုက်တတ်ခံရတဲ့သူတွေတစ်နေ့တစ်ခြားပို့ပြများများလာပါတယ်ဒါကြောင့်မလို့ VOE အနေနဲ့တရားသတင်းကောင်းစဉ်နဲ့တသက်မမဲ့သတင်းထုတ်ပြန်ကြေညာပေးပါရနဲ့စီးရင်တရားစွာ record ပြုလုပ်ပေးထားပါရပြည်ရဲ့ပြည်တက်တယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့မှာလေးနဲ့စွာတောင်းဆိုတိုက်တွန်းအပ်ပါတယ်တဲ့ဒုနည်းမဟုတ်တနည်းတစ်ဖုံနိုင်ငံတကာသတင်းဌာနတွေရောက်ရှိစေဖို့အထူးကူညီဆောင်ရွက်ပေးစီခြင်းမရခင်ဗျာတဲ့ဒီတော်ရရှင်ကမြန်မာနိုင်ငံမှာလူသားစုပေါ်မှာချိုးဖောက်ကျူးလွန်တဲ့ပြစ်မှုတွေကို VOE ကသတင်းဖော်ပြပေးပါမှတ်တမ်းယူစင်းလုပ်ပေးပါဆိုလို့ကျမတို့ကသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေဖော်ပြပါတယ်သတင်းဖော်ပြရဲဆိုတာကလည်းတနည်းအားဖြင့်ကဘာတိမှတ်တမ်းဖြစ်သွားတာပါနော်ဖြစ်ရတိုင်းကို record လုပ်မှတ်ထားပေးပါဆိုတာကတော့ဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစား IMMN လိုမျိုးကုလသမဂ္ဂအဖွဲ့အစည်းတွေဒီဖြစ်ရတွေကိုအသေးစိတ်စီရင်ပြုစုနေတာဖြစ်ပါရဲ့ရှင်ဒါကြောင့်မို့ဒီလိုကိစ္စမျိုးတွေလူတွေမသိဘဲနဲ့စီရင်မဲ့ဖြစ်သွားမယ်ဆိုတာကိုတော့မပူပါနဲ့လို့ပြောချင်ပါတယ်ရှင်ဒါနဲ့ဒီမှာတလုံးပါပဲစာပြန်ကြားပေးလိုက်တဲ့တော်ရရှင်တယောက်ရဲ့စာအဲ့ဒီစာကတော့ရန်ကုန်အောင်မင်္ဂလာကားဂိတ်မှာဗျောင်လူရဲ့ခံရတယ်ဆိုတဲ့စာပါဒီစာကိုလွှင့်သွားပြီးတော့နောက်တည့်ရက်မှာရေးလာတဲ့တော်ရရှင်ကတော့
မနေ့ကသတင်းနားထောင်လိုက်ရပါတယ်အောင်မင်္ဂလာအဝေးပြေးဂိတ်မှာလူမိုက်ဂိုင်းဆန်ဆန်ငွေလူခံရတဲ့အမျိုးသမီးဆိုတာကျုပ်ရဲ့သမီးပါငွေနှစ်သိန်းမှာလမ်းစရိတ် 9,000 ပြန်ပေးပါဆိုတာ 2,000 တော့ပြန်ပေးတယ်ဒီမှာတွေ့လာဓာတ်ဆိုပြီးပြတယ်တဲ့ကျွန်တော်အေယာဝရီကပါနွမ်ဘာလို့သားနဲ့သမီးကိုစက်ယုံစင်ခိုင်းထားတာပါစိတ်မချရပါမိအခြေအနေရထားရတာပါ
ဟုတ်ပါတယ်စောင်းဝင်နေရေးကြောင့်နေကားနေပြောမျိုးပေါ်တက်အလုံးလုံးကြရတဲ့သားသမီးတွေအတွက်မိဘတိုင်းရဲ့တော့ကဖြစ်ပါလိမ့်ရှင်နားဆင်ပြောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်စောင်းဝင်နေရေးခက်ခဲလာတာနဲ့ညာမျိုးပေါ်မှာအခုလိုမျိုးဒူးစရိုက်မှုတွေလည်းပေါ်လာခဲ့တာဖြစ်ပါတယ်တရားဥပဒေစိုးမိုးမှုမရှိတာရဲ့အကြောက်လည်းဖြစ်ပါရဲ့နော်နောက်ဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးပါဦးမရှင်။ဝါဒေတာမှာဖြစ်နေတဲ့အကြောင်းအရာပါ
။ဝါပြည်နယ်ကကိုဗစ်ရောဂါအကြောင်းပြပြီးလော့ဒ်ဒေါင်းချတာအပြင်ပေးမထွက်တော့အလုပ်လည်းမလုပ်ရတဲ့အတွက်စားဖို့တော့အဆင်မပြေတော့လို့ပါ။ကြားထဲနှစ်ပတ်တစ်ခါဆေးလာစီးရင်တရုတ်ယူရန်160တောင်းပါလေ။အလုပ်မလုပ်ရလို့မရှိဘူးပြောလည်းမရပါဘူး။တခြားနေရာကခြေပြီးပေးခိုင်းပါလေ။နောက်တစ်ပတ်လောက်တော့ထပ်ပိတ်နေမယ်ဆိုရင်စားစရာလည်းကုန်ပါပြီ။အခုတော့ခောက်ဆွဲကြောက်လေးပဲကျန်တော့တာပါ။ကျေးဇူးပြုပြီးတော်ဝင်ရှိရသူတွေကိုတည်အောင် VOE ကနေအကူအညီတောင်းရတာပ
ါဒါကဝါဒေတာကတော်ရရှင် AP လာကုံပိုင်းကရေးတဲ့စာပါနော်တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါတိုက်ဖြစ်ရေးတနည်းကျကျလှုပ်ဆောင်နေရမလို့တရုတ်နိုင်ငံနဲ့ကပ်ရဲ့ဝါဒေတာမှာလဲလော့ကဒေါင်းချလိုက်ပုံရပါတယ်ဒီတော်ရရှင်ကဝါဒေတာကဆိုရင်လည်းဘယ်မျိုးလဲဆိုတာတော့မပါပါဘူးအခုနောက်ဆုံးဝါဒေတာနောက်ဆုံးအချိန်နေတည်အောင်လို့ကျွန်မ Facebook group ဝါပြည်နယ်တန်ဆိုင်မျိုးအလောက်ကန်ရှာဖွေနေသတင်းဆောင်ဆိုတဲ့group ဆာမျက်နှာမှာတွားကြည့်တော့ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲတချို့မျိုးတွေပြန်ပြောဖွင့်လိုက်ပါပြီလို့လည်းရေးထားတာတွေ့ရပါတယ်ရှင်။တချို့တွေလည်းအင်ဂျင်ဂျင်နဲ့တချို့တွေလည်းတလအတွင်းမှာဒီရှင်မျိုးသားချင်းဆုံးသွားတာရှိလို့စိတ်မကောင်းဖြစ်ပြီးရေးထားကြတာတွေလည်းဖတ်လိုက်ရတော့ဒီကက်ယောဂအခြေအနေကစိုးမလာပါစေနဲ့လို့ပဲဆုတောင်းမိပါတယ်နော်။ခံစားချက်ရင်ဖွင့်စာလေးရေးပြရစီပြလို့ရေးလာတဲ့တော်ရရှင်ကတော့အခုဖြစ်နေတဲ့နိုင်ငံရေးအခြေအနေမှာသူကြုံတွေ့နေရတဲ့အခက်အခဲတွေကိုရှင်းဖွင့်ပြောပြလာတာပ
ါကျွန်တော်ကစစ်တပ်ကဗိုလ်ကြီးဟောင်းတယောက်ပါဒီလိုပြောလို့လဲစစ်တပ်ထောက်ခံသူကျန်ဖို့ထောက်ခံသူမဘာသာထောက်ခံသူမျိုးချစ်အဖွဲ့ထောက်ခံသူယနေ့ခေတ်အခေါ်ဒလန်ပြူစောထီတွေးတော့လုံးဝလုံးဝမဟုတ်ပါဘူး NLD ပါတီဝင်မဟုတ်ပေမဲ့အမေစုကိုလေးစားချစ်ခင်လို့ NLD ထောက်ခံသူဖြစ်တယ်လို့2015-2020ရွေးကောက်ပွဲတွေမှာလည်း NLD ရဲ့ကြီးအဖွဲ့မှအကူအညီပေးခဲ့သူပါစစ်တပ်ကအနာသိန်းတော့လဲရက်ွက်ထဲမှာရှေ့ဆုံးကနေမိသားစုလိုက်ဆနပြဝရီမှာပါဝင်ခဲ့သူပါဆနပြပြည်သူတွေကျောင်းသူကျောင်းသားတွေကိုကူညီခဲ့ပါတယ်ကျွန်တော်တမိဆိုရင်လဲအနာသိန်းနဲ့နှစ်ကနေဒုတိယနှစ်ကျောင်းသူအနေနဲ့ကျောင်းဆက်မတက်တော့ပါဘူးပြောချင်တာကဒီလိုပါစစ်တပ်အနာသိန်းလိုက်လို့ပြည်သူတွေစီးပွားပြက်ဒုက္ခအကြီးကျယ်ရောက်နေရတဲ့အထက်မှာကျွန်တော်မိသားစုဟာလဲစီးပွားပြက်တဲ့အပြင်ကိုဗစ်ရောဂါမိသားစုလိုက်ဖြစ်ကြလို့ဒုက္ခအကြီးကျယ်ရောက်ခဲ့ရပါတယ်ဒါကြောင့်မလို့ကျွန်တော်ရဲ့တမီးကိုပုဂ္ဂလိကကုမ္ပဏီကိုပိုင်လုပ်ငန်းတွေကိုလှုပ်ရှားလာတင်တဲ့အခါမှာဘယ်ကုမ္ပဏီပုဂ္ဂလိကလုပ်ငန်းကမှလက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ရဲ့မှတ်ပုံတင်အလုပ်ကိမှာစစ်မှုထမ်းဖြစ်တာရဲ့မိသားစုတကောင်စီမှာလည်းစစ်မှုထမ်းဖြစ်နေတော့ဘယ်လောက်ကမှလက်မခံတာပါ။ကျွန်တော်ရဲ့မှတ်ပုံတင်ဟာဆိုလို့ရှိရင်1985စစ်တပ်ထဲရှိစဉ်လုပ်ပေးထားတာဖြစ်တယ်လို့ ဒီကောင်းစင်းကလည်း2000ခုနှစ်ကမိသားစုစကောင်းစင်းထဲမှာတက်နေလာဝကကနေပြောင်းလိုက်တော့စစ်မှုထမ်းစုပြီးတော့ဖြစ်နေပါတယ်ဒီလိုဖြစ်တွေ့ပေါင်းတော့အခုဆိုလို့ရှိရင်ကျွန်တော်တမိခင်ဗျာကြောင်းမတက်အလုံးမရပြီးတော့အခြားတင်နန်းတွေလည်းငွေမတက်နိုင်လို့မထားနိုင်ကျွန်တော်တို့တမိသားစုလုံးစာဝန်တွေရေးကြမှာရေးအတွက်စိုးရိမ်ရမှာကိုရောက်နေရတယ်ဆိုတာကိုဗီဒီယိုကနေပြီးတော့ရင်ဖွင့်ချင်ပါတယ်ဗျာဒ
ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးတွေပုံမကောင်းမအဆင်ပြေတဲ့တင်းတစ်ပတ်ရရှိပါစေလို့လည်းဆန္ဒပြုမိပါတယ်နော်။ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Smart Review ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့view မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပေးဆက်ပေးနေပါသေး။ video ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို view မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့ကြံရတဲ့တိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
မြန်မာပြည်မှာဗီဇာများအစီအစဉ်ကိုနားဆင်ရပြီးမှာတော့မန်းညွလွင်တင်ဆက်မဲ့သတင်းတွေကတုဒအစီအစဉ်မှာဒီတစ်ပတ်ဘယ်လိုအကြောင်းအရာတွေပြောပြမလဲဆိုတာကိုနားဆင်ကြည့်အောင်ပါဗျာ
2029ရဲ့နေ့ကိုကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းသူများနိုင်ငံတကာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာငြိမ်းချမ်းရေးဆောင်ရွက်မှုတွေမှာရှေ့တန်းကနေပါဝင်တာဝန်ထမ်းဆောင်နေကြတဲ့နေပယ်အသီးသီးကငြိမ်းချမ်းရေးတပ်သားတွေနဲ့ငြိမ်းချမ်းရေးတာဝန်ထမ်းဆောင်နေသူတွေကိုအလေးထားဂုဏ်ပြုတဲ့နေ့တစ်ခုအဖြစ်သတ်မှတ်ထားတာပါ။1948ခုနှစ်ကစပြီးအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာငြိမ်းချမ်းရေးဆောင်ရွက်မှုတွေမှာအခုအချိန်ထိဆိုရင်ငြိမ်းချမ်းရေးတပ်သားပေါင်း 4,200 နီးပါးဟာလုပ်ငန်းတာဝန်တွေအတွင်းအသက်ပေးဆောင်ရွက်ခဲ့ကြရပါတယ်။ပြီးခဲ့တဲ့2021ခုနှစ်ထဲမှာပဲကုလသမဂ္ဂရဲ့အလံအောက်မှာတာဝန်ထမ်းဆောင်ရင်းအသက်ပေးခဲ့ရသူ135ဦးရှိခဲ့ပါတယ်။ငြိမ်းချမ်းရေးတပ်တွေရဲ့မစ်ရှင်ကို1948ခုနှစ်မေလ29ရက်နေ့မှာစတင်ခဲ့တာပါအရှေ့အလယ်ပိုင်းဒေသအစ္စရေးနဲ့အာရပ်အကြားလက်နက်ကင်သဘောတူညီချက်ကိုစောင့်ကြည့်မှုအတွေ့ကုလသမဂ္ဂရဲ့စစ်ဖက်ဆိုင်ရာလိလာသူအနေငယ်ကိုစစ်လွတ်ခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်ကစလို့အခုဆိုရင်ကုလသမဂ္ဂမှာငြိမ်းချမ်းရေးတပ်သားအမျိုးသားအမျိုးသမီးစုစုပေါင်းတပန်းကျော်ဟာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေမှာတာဝန်ထမ်းဆောင်နေကြပါပြီစစ်ဖက်ဆိုင်ရာငြိမ်းချမ်းရေးတပ်သားပေါင်းက 18,000 ကျော်ရှိပြီးတန်တဲ့သူတွေဖြစ်တဲ့ရဲဘက်နဲ့တခြားအရက်ဖက်ဆိုင်ရာတာဝန်ထမ်းဆောင်နေသူတွေကတော့လုပ်ငန်းစဉ်12ခုမှာတာဝန်ယူလှုပ်ဆောင်နေကြပါတယ်
လုံခဲ့တဲ့1996ခုနှစ်ကနေပြည်တော်အသီးသီးရငင်းချမ်းရေးတပ်သားတွေထဲမှာအမျိုးသမီးတွေပါဝင်မှု၁ရာခိုင်နှုန်းသာရှိခဲ့ပေမယ့်အခုဆိုရင်စစ်ဖက်ရဲဘက်နဲ့အရက်ဖက်ငင်းချမ်းရေးဖော်ဆောင်မှုလုပ်ငန်းတွေမှာအမျိုးသမီးတွေရဲ့ရာခိုင်နှုန်းက39ရာခိုင်နှုန်းပါရှိလာပါတယ်။ ငင်းချမ်းရေးထိန်းသိမ်းမှုဝန်ထမ်းတွေတပ်သားတွေဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့လူမှုအပေါ်ကာကွယ်ရေးဆိုင်ရာအပြစ်ခံရက်စဲမှုတွေလူ့ခွင့်ရေးဆိုင်ရာကာကွယ်ပေးမှုတွေတရားဥပဒေစိုးမိုးရေးလုပ်ငန်းတွေလွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်လာရေးအတွက်လုပ်ငန်းတွေမြေမြုပ်မိုင်းအန္တရာယ်ကာကွယ်ရေးလုပ်ငန်းတွေကိုအဓိကထားဆောင်ရကြပါတယ်။ ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးတပ်သားတွေကိုအဖွဲ့ဝင်နိုင်ငံတွေကစေလွှတ်ကြရတာဖြစ်ပြီးအခုနောက်ဆုံးရရှိတဲ့အချက်လက်တွေရတော့ကုလသမဂ္ဂအတွက်ငြိမ်းချမ်းရေးတပ်သားအင်အားအများဆုံးပေးပို့ထားတဲ့နိုင်ငံကမြန်မာအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်ပါတယ်။ အမျိုးသားချောက်ထောင်တရာနစ်စက်သုံးဦးနဲ့အမျိုးသမီးသုံးရာနစ်စက်လေးဦးစုစုပေါင်း၆၄၄၀ခုနှစ်ဦးကုလသမဂ္ဂရဲ့အလံတော်အောက်မှာငြိမ်းချမ်းရေးတပ်သားတွေအဖြစ်တာဝန်ထမ်းဆောင်နေကြတာပါ။ဒုတိယကတော့နီပေါ်နိုင်ငံမှာအမျိုးသားအမျိုးသမီးစုစုပေါင်း၅၅၃၆ဦးရှိပါတယ်။တတိယအများဆုံးကအိန္ဒိယနိုင်ငံဖြစ်ပါတယ်။အမျိုးသားအမျိုးသမီးစုစုပေါင်း၅၄၈၀ဦးရှိပါတယ်။စတုထကတော့
ရဝမ်းဒါနိုင်ငံဖြစ်ပြီးအမျိုးသားအမျိုးသမီးစုစုပေါင်း၅၆၃ဦးတာဝန်ထမ်းဆောင်နေရပါ။ထိတ်ဆုံးဆင့်ငါးမှာရှိတဲ့နောက်တဲ့နိုင်ငံကတော့အင်ဒိုနီးရှားနိုင်ငံကအများဆုံးဖြစ်ပြီးအမျိုးသား၂၆၃၉ဦးစုစုပေါင်း၂၈၈၀ဦးဟာကုလသမဂ္ဂမှာငြိမ်းချမ်းရေးတပ်သားတွေဖြစ်တာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်ရှင်။မန်ညိုလွင်တင်ဆက်တဲ့သတင်းတွေကသုဒ္ဓစီစဉ်ဖြစ်ပါ Jordan go, Lanshaw Biagabare, DC in Gora, Gunyan and Makin Pute, Pabyamaba. DC the Maro di Gaba and Yin Zone Town Side, the Ere Town Side, Nibonangama, Gaba Apu Zone, Ludadu, Nitana Pibare, D. Johnny Gura, Gunyan and Makin Pute, Pabyama Pibare, yeah.
ကမ္ဘာမြေဆုံးကြောင့်အီရတောင်ရှိတဲ့နီပေါနိုင်ငံမှာကမ္ဘာအရက်အပုဆုံးစေကျော်တဲ့အရွယ်အမျိုးသားတူဦးနေထိုင်ပါတယ်။အရက်ကနှစ်ပြီး၅လမှလောက်ပဲရှိတယ်။ဂျော်ဘာဟာဂျာကာပါကီဟာအသက်ရှင်နေသေးတဲ့ကမ္ဘာအပုဆုံးစေကျော်တဲ့အမျိုးသားတူဦးအဖြစ်ဂင်းနီကမ္ဘာစံချိန်မှတ်တမ်းဝင်သွားပါတယ်။သူ့ရဲ့အရက်ကိုတော့ဒီနေ့မတ်လမှတိုင်းတာခဲ့တာဖြစ်ပြီးတော့သူကနှစ်ထောင်လေးခ
ဆန်းကျင်းတင်ထားတဲ့နေပေါ်နိုင်ငံသားကာကန်ထရာတာပါမာဂါဟာလွန်ခဲ့တဲ့နှစ်နှစ်ကကွယ်လွန်သွားခဲ့ပါတယ်ရှင
်။ယင်းသစ်နိုင်ငံကအမျိုးသားနေသန်ပေါ်လင်းဟာအရှေ့မီတာ2200မိုင်နဲ့ဆိုရင်တမိုင်ခွဲနီးပါးကိုကျိုးရန်လမ်းလျှောက်ပြီးကမ္ဘာဆန်းကျင်းတင်လိုက်ပါတယ်။ယင်းသစ်အနောက်မြောက်ပိုင်းမှာရှိတဲ့ကမ္ဘာလက်ခရီးသွားတွေအလားများတဲ့မောင့်စိတ်မီရှယ်ဘုရားကျောင်းရှိရာကိုကရင်နဲ့တွေ့တန်းထားတဲ့ကျိုးရန်ပေါ်မှာလမ်းလျှောက်ပြခဲ့တာပါအသက်28နှစ်ရှိပြီဖြစ်တဲ့ပေါ်လင်းဟာစံချိန်ချိုးသွားပြီးတဲ့နောက်အဆုံးမသတ်ခင်မှာပဲဘေးကင်းလုံခြုံရေးအတွက်ကျိုးရန်ပေါ်ကဆင်းခဲ့ပါတယ်အမြင့်မီတာ100လောက်ကနေဘေးကင်းလုံခြုံရေးကျိုးတစ်ချောင်းကိုခါးမှချိတ်ထားပြီးလျှောက်ခဲ့တာပါ2စင်တီမီတာလောက်အထူးရှိတဲ့ကျိုးပေါ်မှာခြေဗလာနဲ့လျှောက်ခဲ့တာဖြစ်ပြီးတော့ခရီးစဉ်ပြီးဆုံးဖို့အတွက်အချိန်2နာရီလောက်ယူခဲ့ရပါတယ်2018ခုနှစ်တုန်းကရင်သစ်နိုင်ငံတောင်ပိုင်းကြောက်ကမ်းပါတစ်ခုမှာသူကိုယ်တိုင်တင်ထားခဲ့တဲ့မီတာ1662မီတာအရှေ့ကျိုးရန်လမ်းလျှောက်တဲ့စံချိန်ကိုသူကိုယ်တိုင်ပြန်ချိုးလိုက်တာပါအနှစ်1300နီးပါးရှိနေပြီဖြစ်တဲ့မောင့်စိတ်မီရှယ်ဘုရားကျောင်းဟာ UNESCO ကကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ထားပြီးတော့ကမ္ဘာလက်ခရီးသွားတွေကိုအဓိကဆွဲဆောင်တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ပြည်သူပြည်သားရှင်တွေကလက်တန်းဒိနာမှာတက်ဆင်ပြီးတကယ်လက်ချောင်းတွေလို့လှုပ်ရှားနိုင်တဲ့6ချောင်းမြောက်ဆက်ရုပ်လက်ချောင်းတစ်မျိုးကိုတီထွင်လိုက်ပါတယ်
လူအုံနောက်ကခနာကူအစိတ်အပိုင်းအစ်စ်တစ်ခုခုရရင်ဘယ်လိုတုံ့ပြန်မလဲဆိုတာလေးလာဖို့အတွက်ဒီစက်ရုပ်လက်ချောင်းကိုတီထွင်ခဲ့တာပါလူအုံနောက်ရဲ့တုံ့ပြန်မှုတွေကိုအကြီးကြီးလေးလာတယ်ဆိုပေမဲ့လေဒီစက်ရုပ်လက်ချောင်းအပေါ်ဟာကွန်ပျူတာစာစီစာရိုက်လုပ်တဲ့နေရာမှာမြန်ဆန်စေပြီးအရာဝတ္ထုတွေကိုပို့ပြီးတော့သယ်ဆောင်နိုင်တယ်လို့သူတေသူတွေကပြောပါတယ်ဂျပန်နိုင်ငံကလျှက်စစ်ဆက်သွယ်ရေးတပ်ကတုံနဲ့ပြင်သစ်အမျိုးသားသိပ္ပံသုတေသနဌာနတို့ကပူးပေါင်းပြီး2016ခုနှစ်ကစတင်ခဲ့တဲ့ဒီတီထွင်မှုဟာလက်ပြန်ကြွက်သားတွေကထွက်လာတဲ့ပြည်စစ်အချက်ပြတာတွေကိုသုံးပြီးစက်ရုံလက်ချောင်းကမော်တာလေးတွေကိုလှုပ်ရှားစေတာပါနောက်ပိုင်းမှာဒီနည်းပညာကိုပိုပြီးတိုးတက်အောင်လုပ်နိုင်ရင်ပုံမှန်ဆိုတာဘယ်လိုမျိုးကိုပြောတာလဲဆိုတာကိုသတ်မှတ်ရမယ်လို့ဒီစက်ရုံကိုတီထွင်သူတူဦးဖြစ်တဲ့ပေါမောက်ခယူချီမီယာဝကီကပြောပါတယ်ရှင်
နေ90ပြည့် LGBT လိင်သူလိင်ကွဲချစ်သူများအခွင့်အရေးလှုပ်ရှားမှု Pride UK လှုပ်ရှားမှုအထင်အမှတ်အဖြစ်တက်တန်ရောင်ပြား90ဈေးတွေကိုဗြိတိန်တော်ဝင်အကြွေဈေးထုတ်လုပ်တဲ့ဌာနကထုတ်လုပ်လိုက်ပါတယ်ဒီအကြွေဈေးတွေကို LGBTQ+ အခွင့်အရေးလှုပ်ရှားသူတို့အုပ်ဖြစ်တဲ့လန်ဒန်အရှေ့ပိုင်းကအမှုပညာရှင် Dominic Home ကဖန်တီးပေးထားတာဖြစ်ပြီးတော့နောက်ဆုံးပေါ်နည်းပညာနဲ့ Pride လှုပ်ရှားမှုရဲ့အလံတက်တန်ရောင်ကိုအကျွေးစေးပေါ်မှာဖန်တီးပေးထားတာပါအဲ့ဒီ Pride အကျွေးစေးပေါ်မှာပဲဆန္ဒပြမှုညင်သာမှုစီးလုံးမှုနဲ့ဒန်းတူညီမျှမှုစတဲ့စလုံးတွေကိုလည်းရေးထွင်းထားပါတယ်1982ခုနှစ်က UK မှာပထမဦးဆုံးကျင်းပခဲ့တဲ့ Pride အခမ်းအနားနှစ်ပတ်လည်ကိုဂုဏ်ပြုတဲ့အနေနဲ့ထုတ်ဝေတာဖြစ်ပြီးတော့ Britain LGBTQ+ အတိုင်းအဝိုင်းကိုပထမဦးဆုံးဂုဏ်ပြုတာလည်းဖြစ်ပါတယ်ဒီအကျွေးစေးကိုအများပြည်သူအသုံးပြုတဲ့ပတ်စံစနစ်ထဲကိုဖြန့်ချိမှာမဟုတ်ဘဲစုဆောင်ကျင်သူတွေအနေနဲ့ကတော့အွန်လိုင်းကနေဝယ်ယူလို့ရမှာပါခင်ဗျာ
။ကိုညင်းညင်းနဲ့မခင်ဖြူတွေတို့ပြောပြသွားတဲ့ထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်အနေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
။ American သမ္မတ Joe Biden နဲ့သမ္မတကတော့ Jill Biden တို့ဟာတနင်္လာနေ့က Texas ပြည်နယ်မှာတနတ်သမားလက်ချင်နဲ့တည်ဆုံခဲ့ရတဲ့မူရရန်ကျောင်းသား၁၉နဲ့ဆံမနှုတ်ရဲ့ကျင်းသူမိဘဆွေမျိုးတွေရှိရာယူဘယ်ဒီမျိုးကိုတွားရောက်ပြီးတော့အားပေးနှစ်သိမ့်စကားပြောကြားခဲ့ပါတယ်။အခုလိုသမရကဂုံပြုနေချိန်မှာပဲဒီကျောင်းကအဖြစ်ခတ်ခံရမှုတဲ့ရဲရဲတုံ့ပြန်ကင်ကယ်ပုံကိုပြန်လည်သုံးသပ်မှာဖြစ်ကြောင်းအမေရိကန်တရားရေးဌာနကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။တောင်မတင်ရင်မချဖြစ်နေတဲ့ရုရှားရေနံတင်သွင်းမှုကန့်သတ်မဲ့ကိစ္စတနင်္လာနေ့ဘရပ်ဆဲလ်စ်မှာစတင်မဲ့အရေးပေါ်ညီလာခံမတိုင်ခင်ပြက်ပြက်သားသားလုပ်နိုင်အောင်အပေးယူဘာတွေလုပ်နိုင်မလဲဆိုတော့ကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကသံမကြီးတွေဟာတနင်္လာနေ့မှာဆန်းစစ်နေကြပါတယ်။တရီလင်္ကာနိုင်ငံမှာစီးပွားရေးရိုးရင်းပြက်ပြက်မှုကနေကျုံးလာရတဲ့နိုင်ငံရေးပြဿနာကိုအဖြေရှာဖို့အတွက်အစိုးရကိုဆန္ဒပြနေကြတဲ့လူငယ်လူရယ်တွေနိုင်ငံရေးပြုပြင်ပြောင်းလဲမှုမှာအစိတ်ပိုင်းတစ်ခုနဲ့ပါဝင်ကြဖို့အတွက်တရီလင်္ကာဝန်ကြီးချုပ်တဲ့Runner Work Missing ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။တရီလင်္ကာနိုင်ငံမှာစီးပွားရေးအခြေအနေအဆိုးဝါးဆုံးဖြစ်လာတာဟာသမ္မတဂိုတာဘာယာရာဂျာပတ်စကာရဲ့မိသားစုဝင်တွေကြောင့်ဖြစ်ကြောင်းလူလူကဆွဆွဲပြီးသမ္မတနှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေတာရက်ပေါင်း90ရှိနေပါပြီ။ဒီလိုမျိုးဆန္ဒပြသူအများစုကတော့လူငယ်ဖြစ်ကြပါတယ်။ဒီကနေ့ကြောက်တဲ့ American ကြာဆုံးစစ်တီအောက်မေပွဲအားလိုက်ရဲ့နေရာဒီခီးထွက်သူများပြတဲ့အတွက်နိုင်ငံကပ American တဝမ်းပြည်ရင်ဗလင်ညာခီးစဉ်လေးကိုဖျက်သိမ်းလိုက်ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ဟီထိုက်ဖြစ်ပါတယ်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ကြပါတယ်။ VOA ရဲ့အစီအစဉ်တွေကိုလိုင်းတို့24 50 51နဲ့ Facebook စာမျက်နှာကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြေဝနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.